ဟုတ်ကဲ့ဂျေဘော်လူနာကေဒီဆရာဝန်ကြီးခင်ဗျာကျွန်တော်တို့အခုဒီဆန္ဒပြပွဲတွေအတွင်းမှာပေါ့နော်ဆရာကိုယ်တိုင်လည်းဒီတွေ့နေရတဲ့တစ်ခတ်တည်းရတွေအထူးသဖြင့်တော့တေးစီနိုင်တဲ့ဒီဥကောင်းတဲ့ဝမ်ပိုက်လိုတရားမျိုးတွေတွေ့နေရတာမို့ဒါတွေကိုအရေးပေါ်ကဲစဲဒီရှေးဥသူနာပြုစုဖို့ဘယ်လိုစပြီးတော့အကြံပြုခြင်းလဲဆရာကြီ
းအဓိကကတော့စပြီးတော့ emergency လုံးဝမှာပေါ့အဲ့လိုမျိုး S တုံးလုံးနဲ့သွားရတာ S တုံးလုံးဆိုတော့ကျွန်တော် limit က self safety ပေါ့နော်ဒီ self safety ရှိတယ်ပြီးတော့ survivor safety ပေါ့အဲ့တုံးမျိုးရှိတယ် self safety တော့အဓိကတော့အရေးကြီးဆုံးကကိုယ်ကိုယ်တိုင်တော့ကြောက်ရွံ့လို့ဖြစ်ဖြစ်ဒါမှမဟုတ်ကိုယ်တိုင်ကူတာမဲ့လူပါဖြစ်ဖြစ်အဲ့လူက safe ဖို့အရေးကြီးတယ်ဒီနေ့ခဏရဲ့ချင်းဒီမှာကျွန်တော်ကကိုယ့်အတွက်စိတ်ချလာမှဖြစ်တာဆိုတော့ရင်းကိုကြည့်ရတယ်ကုံဝင်ကြအောင်အဲကိုကတော့ခင်လိုက်တဲ့အချိန်မှာကိုကကိုသွားမှဒဏ်ရာရလို့နှစ်ယောက်ဖြစ်သွားမှဆိုတော့အဲ့တော့အခုရမယ်ဆိုရင်ကိုကိုလွတ်ရလားကိုကလွတ်တဲ့နေရာမှာရှိရလားပြီးတော့ကိုကကုသပေးလို့ရတဲ့နေရာမှာရှိလားဆိုတော့ကျွန်တော်ကအနေဆုံးစကြည့်တယ
်ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ဆင့်ကတော့ဒီ stay safe လုံခြုံတဲ့နေရာမှာခိတ္တခူအောင်ဖို့အတွက်ရောဘယ်လို
sensitivity ပုံမှန်ဆိုရင်တော့ကျွန်တော်တို့က disaster ဖြစ်ပြီဆိုရင်တော့ကျွန်တော်ဒီကမိလောင်တာတော့ပါလို့ပေါ့အဲ့လိုမျိုးဒါမှမဟုတ်လွတ်ပြတာခတ်တာမျိုးကြားရမှာဆိုရင်ကျွန်တော်တို့ကဘာလို့ကြောက်လဲဆိုတော့ကိုသွားကြမယ်နေရကိုကလူနောက်ဆွဲထုတ်မဲ့နေရကစိတ်ဖြစ်ရလားဆိုတော့ကြည့်ရတယ်တကယ်လို့စက်တက်ကြီးတင်းနေတဲ့အချိန်မှာကျွန်တော်ဆွဲထုတ်နေရအဲ့ဒါပို့ပြီးတော့တယောက်တည်းပြေးတာဆိုရင်လူနာပါကြီးသေးတာပို့ပြီးတော့အနေနဲ့များတယ်အဲ့တော့ကျွန်တော်တို့ကပြစ်ပြချင်းမှာဝုံတိုင်းပြစ်နေဟာကြီးကိုတိုင်းပြီးဆွဲထုတ်လို့ကြောင့်အဆင်မပြေအဲ့ဒါမျိုးကြာကျွန်တော်တို့ဘလို့လို့ရတာအဲ့လူအထဲမှာရှိတဲ့လူတွေကတော့လူနာ rescue ဖြစ်သွားပြီ
ဟုတ်ကဲ့အချင်းချင်းကယ်ရမယ်သူဖြစ်သွားတာပေါ့နော
်ဟုတ်ကဲ့သူ့ကို rescue ဖြစ်သွားပြီဆိုရင်ကိုယ်ဘေးနားမှာတယောက်လဲပါကိုယ့်ဘဝကိုဘေးနားဖြစ်ဆက် protest လုပ်နေတဲ့လူကတခါရဆွဲထုတ်ဆွဲလို့ကိုယ့်ဘဝကိုယဉ်ကြည့်ကိုလွတ်တဲ့နေရာမှာရှိနေကြည်ကွယ်မြောက်ွယ်မှာရှိနေပြီးတေချာလို့ဆိုရင်ဆွဲထုတ်ဆွဲထုတ်တဲ့အချိန်မှာတခြားလူတွေကဝိုင်းကူပြီးတော့ဆွဲထုတ်ဆွဲထုတ်ပြီးတော့မှနောက်ဆုံးမှဖိတ်ချတဲ့နေရာတစ်နေရာကိုရောက်အောင်ရွှေ့အဲ့ဒါမှစင်းစစ်ဒီရှင်မှာ
ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးဒီအသက်ဆက်ရှင်နိုင်အောင်ပေါ့နော်ဒီရှေးဥဒနာပြည့်စုံဖို့အတွက်နေရာလုံခြုံမှုနဲ့ပတ်သက်ရော
Survivor City ရောကျွန်တော်နောက်ဆုံးမှကြည့်ရတယ်ဘာဖြစ်လို့လဲဆိုတော့သူကထိခိုက်ဒဏ်ရာရပြီးသားကိုဖြတ်ချင်းဆွဲထုတ်လို့တချို့တွေကြောင့်အခုကခေါင်းတွေပါပြစ်တာပါဘာလို့အဲ့လိုမျိုးလုံးဝခေါင်းပြစ်နေပြီးတော့သူကမလှုပ်နိုင်တဲ့လူတွေကိုအထင်းကြီးဆွဲထုတ်ရတာရိုးနဲ့လမ်းလျှောက်နေတဲ့သူကိုဆွဲထုတ်ရတာဆိုရင်ပို့ပြီးတော့ခက်ခဲတယ်အဲ့လိုအခြေအနေမျိုးမှာဆိုအဲ့နေရာမှာရှိတဲ့လူဟာလူတွေကိုအရင်တော့တကယ့်ကိုလွတ်တဲ့နေရာအရင်ဆွဲထုတ်ခေါ်ပြဿနာလမ်းခေါ်ဒီဘက်ကလာဒီဘက်ကလာအဲ့လိုကျွန်တော်တို့ကလည်းအဲ့မှာ treatment ပေးမှလို့အပြီးတော့အဲ့ချစ်တဲ့နေရာနဲ့အနည်းဆုံးနေရာမှာကျွန်တော်တို့လုံးဝကုသမရှိဘူးကျွန်တော်ကုလို့မရအောင်ဆိုတော့ကျွန်တော်တို့လုံးဝစိတ်ချရတဲ့နေရာတနေရာအရင်ကြီးလည်းဝေးလို့မရအောင်အရင်ကြီးလည်းမနေရအောင်အဲ့လိုဇုံတစ်ခုကျွန်တော်တို့ကဇုံ3ခုခွဲတာအဲ့ဇုံ3ခုတည်းမှာမှဒုတိယဇုံနဲ့တတိယဇုံခြားထဲမှာကျွန်တော်တို့ကခုတယ်အဲ့ဒီကအနည်းဆုံးဇုံကတော့ red zone ပေါ့နော
်ဟုတ်ကဲ့အနည်းအောင်ဆုံ
းဟုတ်ကဲ့ red zone ထဲမှာကျတော့ကျွန်တော်တို့ကပြည့်ပင်ခတ်နေတဲ့နေရာမျိုးနောက်တစ်ခုက yellow zone
ဟုတ်ကဲ့အဝါရောင်ဆုံ
းဟုတ်ကဲ့ yellow zone မှာကျတော့ yellow zone အဆုံးနဲ့ green zone ခြားထဲမှာကျွန်တော်တို့က
ဟုတ်ကဲ့အစိမ်းအောင်ဆုံးနဲ့ကြားပါတော့ဆရာ
ဟုတ်ကဲ့အဲ့စိတ်ကူးရဲ့နေရာကို yellow zone green zone နေရာမှာထားပြီးတော့ပြီးတော့စိတ်ကူးရဲ့နေရာကျွန်တော် transport ကောင်းလို့ရမယ်လူနာကိုချက်ချင်းစီးရင်ပို့မယ်လို့ပြောလို့ဆိုရင် transport ကောင်းရမယ်ပြီးတော့ကျွန်တော်မှာထွက်လန်းရှိရမယ် escape လန်းရှိရမယ်အဲ့လိုမျိုးနေရာတွေကျွန်တော်တတ်မှတ်ပြီးတော့စိတ်ကူးရဲ့နေရာထားရတ
ာဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာအရေးကြီးဆုံးကတော့ဒီပထမအဆင့်မှာဆရာတို့ကိုဒီအနည်းအောင်ဆုံးပါပေါ့နော်ကုညီပေးဖို့ဆက်ထုတ်ပေးဖို့ကအရေးကြီးဆုံးဖြစ်နေတာပေါ့
ဟုတ်ကဲ့
ဆရာအဲ့တော့အဲ့နေရာမှာဘယ်လိုဆက်ထုတ်တင်တယ်ဆိုတာရောဆရာအကြံပြုချင်တာသူတို့ကတော့
ဟုတ်ကဲ့
ဒီတိတ်လောက်တဲ့တန်ရာဥကောင်းတ
ော့ဟုတ်ကဲ့
ဟုတ်ကဲ့ one bite တော့ဟုတ်ကဲ့အခုချုပ်နေရတာဟုတ်ကဲ့
အမှန်တော့အဲ့လိုမျိုးထိရောပြီဆိုရင်ကျွန်တော်ကအဓိကဆက်ထုတ်တဲ့အချိန်မှာဆွဲထုတ်တဲ့သူထပ်ပစ်တာမျိုးရှိတယ်တချို့တွေကပြင်ကြဘလို့ပြစ်လဲဆိုတော့ပေတော့တဲ့နေရာကိုအရင်မပြဘူးလဲဝအောင်လည်းပြင်တယ်လဲဝပြတဲ့အချိန်မှာဘလို့ပြစ်လဲဆိုတော့နောက်တစ်ယောက်လာခဲ့သေးတယ်လားဆိုတော့လာခဲ့တဲ့အချိန်မှာလာခဲ့လူကိုထပ်ပစ်တယ်အဲ့လိုမျိုးပြစ်တဲ့နေရာကအုံအောင်ဖြစ်သွားမှာအဲ့လိုမျိုးဖြစ်သွားနိုင်တယ်အဲ့လိုဖြစ်သွားနိုင်တဲ့အချိန်လေးဖြစ်နေပြီဆိုရင်ကျွန်တော်တို့ကဘလို့လုပ်ရမလဲဆိုတော့ဒီလိုစထုတ်မယ်ဆိုရင်တော့ကိုယ်ကကိုလွတ်အောင်ရင်ဆောင်တာဘာလို့ကဲမဲ့လူရဲ့ဆက်စစ်တီဖြစ်သွားလဲကိုယ်တိုင်အနေနဲ့ကင်းအောင်လုပ်မှရအောင်ကဲလို့ရမှာကဲနိုင်တော့ပူကောင်းတယ်ဒါမှမဟုတ်ဒူနာလည်းကောင်းသေးတယ်ကဲလို့လည်းရနိုင်လို့အခြေအနေမျိုးဆိုရင်တော့ဖြစ်နိုင်ဘေးနားလူအခုချင်းတောင်းအကုန်လုံးဝုန်းပြေးတာကတစ်ခါကျရင်လူတနေနာနဲ့ပါနေဆိုပူတော့ကရောက်နိုင်တာရှိတယ်အဲ့ဒါမျိုးဘေးနားလူကိုပြန်ဘလို့ကဲမလဲဆိုတော့ကိုယ်ကအောက်ရှိတဲ့လူတွေစုပြီးတော့ကဲရမယ်ပလန်ကိုတစ်ခါဆွဲပြီးတစ်ခါကားလဲလူကကားဒါမှမဟုတ်တစ်ခုခုနဲ့ကားပြီးတော့မှဆွဲထုတ်တာမျိုးလုပ်စေချင်တယ
်ဟုတ်ကဲ့အဲ့တော့လောလောဆယ်မှာ
တိုင်းဆိုတဲ့အတိုင်းဟုတ်ကဲ
့ဟုတ်ကဲ့ဟိုတိုင်းနေရာတော့ဒီကြည်စံတော့ကာဖို့တော့ခက်ကောင်းခက်နေတယ်ဒါပေမဲ
့ဟုတ်ကဲ့ကြည်စံတော့ကာဖို့တော့မလိုတကယ်ရောဘာဘူးလက်တို့တခြားဟာတွေကတော့ကာနိုင်တော့ဗောန
ော်ဟုတ်ကဲ့ဆရာအဲ့တော့ဆွဲတဲ့ပုံစံအနေထားမျိုးရောဆရာဘယ်လိုဖြစ်စေချင်လဲ
ဆွဲတဲ့ပုံစံတော့မျိုးမျိုးရှိတယ်တချို့ကတော့ဒူနာကတ်နဲ့မှဆွဲလို့ရတာမဟုတ်ဘူးကျွန်တော်တို့မှဆွဲမယ်ဆိုရင်နောက်ဆုံးဘာမှမရှိတော့ဘူးပစိုးနဲ့ဆွဲပြီးဒရွတ်တိုက်ဆွဲတာမျိုးဆိုလို့လို့ရတယ်ဘူနာကိုပစိုးပေါ်မှာတင်ပစိုးပေါ်မှာတင်ပြီးတော့ပစိုးကိုအနားစာလေးခေါက်လိုက်ရင်လိမ့်လိုက်ရင်ကျွန်တော်လက်ကင်လို့ရအောင် ့ဆိုဒီဘက်တော့ညာဘက်တော့အဲ့လိုအစီဘက်မှာတောက်တွေကိုနည်းနည်းလေးလိုက်ပြီးဆိုရင်လက်ကင်တို့ရသွားအနေထားဖြစ်သွားအဲ့ဒါထန်းစင်ပုံမှာဖြစ်သွားလိမ့်မယ်လူနာပစိုးဘော်တင်ပြီးဆွဲတာတို့အဝတ်စားတစ်ခုဘော်တင်ပြီးဆွဲတာလိုက်ကစားဘော်တင်ပြီးဆွဲတာတို့ဈာမဝင်နီးစက်ရခေါကုန်ဒီဘော်တင်ပြီးဆွဲတာတို့အဲ့လိုမျိုး transport ပစ္စည်းပေါ့နော်ချိန်ကြံနေတဲ့လူရအဲ့လိုမျိုးခုံပေါ်မှာတင်ပြီးဝိုင်းတက်လိုက်တာတို့ပြီးတော့အဓိကကတော့လူနာအဲ့ချိန်မှာသွေးတည်အောင်နေဆိုရယ်ဘာမှလုပ်ပြီးကြမှာမဟုတ်ဘူးဘာလို့ဖြစ်နေဆန်နေကြရမှာအဲ့သွေးတည်အောင်လုပ်တာဘာလို့ကြာတော့ရေလို့ဆုံးသားရောက်ပြီဆိုတော့သွေးတည်အောင်လို့ဘာလို့အဲ့ဖြစ်နေတဲ့နေရာကိုကျက်စီးရတာတို့ဒါကြောင့်လက်တီချောက်တွေချီးဆိုလက်တီချောက်တွေရဲ့အပေါ်ပိုင်းကိုပို့ပြီးတော့တင်းတင်းလေးစီးထားတာတို့ပစ္စည်းတွေနဲ့စီးတဲ့အချိန်ကိုကြိုးမှတ်ထားတာတို့အဲ့လိုမျိုးတော့လုပ်လို့ရတယ်
ဟုတ်ကဲ့ဆရာ
ပြီးတော့
အဲ့တော့
ဟုတ်ကဲ့ပြီးတော့
ပြောဆရာ
အဲ့ဒါအရေးကြီးတာကျွန်တော်မှားချင်တာကရင်မထီတာပေါ့နော်ရင်မထီရတဲ့နေရာကကျွန်တော်တို့အကုန်အပြည့်ပြည့်လို့မရပါဘူးဒါကြောင့်သူတို့ကိုလုပ်မယ်ဆိုရင်ကျွန်တော်က three way dressing ဆိုတာရှိတယ်ဘုံမကူပိတ်တယ်တစ်ဖက်ကိုဖွင့်လာပေးရတယ် three side dressing လို့ခေါ်တယ်ကျွန်တော်တို့ပတ်ပြီးပတ်လိုက်မျိုးတော့တစ်ခုနဲ့ကတ်ထားမှဆိုအဲ့နောက်ဖိပြီးကလေးထားမှဆိုရင်ဒီနေ့နဲ့ဆိုသုံးနေရာကိုကတ်ထားပြီးတော့အဲ့ပတ်ပြီးဖိပြီးပါပြရ၄တော့မှသုံးတော့ကိုပိတ်ပြီးတစ်ဖက်ကိုဖွင့်လာရတယ်ဗျဒါမှဖွင့်လာရတဲ့တစ်ဖက်ကအရင်ကျင်းနေလို့မရဘူးအဲ့မှာလေဝင်လေထွက်လေဖြစ်နေရမှာပေါ့နော်ဒါကြောင့်အဲ့ဖွင့်လာရတဲ့ဖက်မှာသွေးတွေဘာကြီးအရင်ပိတ်ရင်းပြန်ဖယ်ပေးရမယ်အဲ့ဒါမှသာတကယ်တော့အစတော့ရင်ဘက်ကိုချင်းရင်တော်တော်များများအဆုတ်ကိုထိတယ်အဆုတ်ကိုထိရတဲ့အချိန်မှာသူကအဲ့လိုမျိုးအကုန်လုံးအပြည့်ပိတ်ကျလိုက်ပြီဆိုရင်ဘာဖြစ်တော့လဲဆိုတော့အဆုတ်ကဈေးဈေးဈေးသူရှိတဲ့အဲ့နာမှာပုံလာပြီးတော့ဆင်းနေအဆုတ်ကတက်စီကျလာပြီးဟာရှူလို့မရတဲ့အနေထားဖြစ်သွားတယ်ပြီးတော့နောက်ခု1 byte ကတော့ဒီတိုင်းပဲကတ်ထားလို့ရပါ byte ကတော့တော်တော်များများကတော့ထိသွားပြီဆိုရင်တော့ထိတဲ့နေရာတော့မျိုးလုံးရှိနိုင်တယ်ဘာလို့ byte ကတော့အထိကတော့တွေးထိမှုပဲဆိုတော့အဲ့နာကိုပတိထူထူနဲ့ပတ်ပြီးတော့ဖြည့်ပြီးတော့အာနတင်းတင်းပေါ့နော်ပတိထူထူနဲ့ဖြည့်ပြီးတော့ဂျန်တဲ့ဟာတွေကိုပတိစီပြီးတော့လို့တွေးရှင်းလာတာကိုဆင်ပြေပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ